ကျမ်းမာတော်မူပါစဒူတော်မောင်ရေအခုတလောလူပြောသူပြောများနေတဲ့အကြောင်းအရာတစ်ခုကိုမင်းကိုပြောပြခြင်းနဲ့ကွယ်အဲ့ဒါကဘာလဲဆိုတော့မထနာလို့နာမည်ပေးထားတဲ့မော်တော်ယာဉ်လိုင်းပေါင်းစုံထုနဲ့နှိမ့်နှင်းရေးအဖွဲ့အကြောင်းပါပဲငါတူပြီးကြတဲ့လအစောပိုင်းကအမှတ်3လက်မကြီးပေါ်မှာထောက်ကျန်းကနေတင်ငန်းကျုံဘက်ကိုပြေးဆွဲနေတဲ့ရင်လိုင်းအမှတ် 6G1322 ကဒရိုင်ဘာစပယ်ယာအပါဝင်လူ9ယောက်ဟာခီးတဲ့တယောက်ကိုကိုထိလက်ရောက်ထိုးကျိတ်တိုက်ခိုက်ခဲ့ကြတယ်အဲ့ဒီဗီဒီယိုဖိုင်ဟာလူမှုကွန်ရက်စာမျက်နှာပေါ်မှာပြန့်နှံ့ခဲ့ပြီးလူပြောသူပြောများခဲ့တယ်ဒါကိုသက်ဆိုင်ရာတာဝန်ရှိတဲ့သူတွေကသိရှိကြပေမဲ့ဘာတစ်ခုမှအရေးယူဆောင်ရွက်ပေးခြင်းမရှိခဲ့ပါဘူးဒါပြင်ပြီးခဲ့တဲ့လကပဲအဖိုးအိုတယောက်ကိုရင်နောက်လိုက်တဲ့ဒရိုင်ဘာတွေကသွေးထွက်တန်ရုံဖြစ်တဲ့အသည့်ထိုးကျိတ်ခဲ့ကြတယ်ဒါကိုသက်ဆိုင်ရာကပြစ်ဒဏ်အချုပ်၈ရက်ပဲချမှတ်ပြီးအရေးယူခဲ့တယ်ဒီလိုသက်ဆိုင်ရာကနေထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမလုပ်ခဲ့တာကြောင့်ခုနကမော်တော်ယာဉ်အမှတ် 6G1322 ကစပယ်ယာကိုခရီးသွားပြည်သူတွေကစုပေါင်းပြီးဝိုင်းဝန်းထိုးကျိတ်ခဲ့တဲ့ဖြစ်စဉ်တစ်ခုပေါ်ပေါက်ခဲ့တယ်အဲ့ဒီဗီဒီယိုဖိုင်ဟာလူမှုကွန်ရက်စာမျက်နှာပေါ်မှာပြန့်နှံ့ခဲ့ပြီးဒီလုပ်ရက်ကိုအားပေးထောက်ခံတဲ့သူအများပြားရှိခဲ့တယ်ဝန်သားအားရရေးကြတဲ့ comment တွေတောင်းချီရှိခဲ့တယ်အွန်လိုင်းပေါ်မှာလူဘဝဘတ်စ်များရက်ဆိုတဲ့ group တစ်ခုပေါ်လာခဲ့ပြီးအဖွဲ့ဝင်3000ကျော်အထိရှိခဲ့တယ်စပယ်ယာဒရိုင်ဘာတွေရဲ့မိုက်ရိုင်းစော်ကားမှုတွေကိုအချင်းချင်းမျှဝေဆွေးနွေးခဲ့ကြပြီးဘယ်လိုလက်တော့ပြန်မယ်ဆိုတဲ့အကြောင်းတွေကိုတိုင်ပင်ခဲ့ကြတယ်အဲ့ဒီမှာအဘဘာကိုသတိထားမိတယ်လဲဆိုတော့လောလောဆယ်ပြည်သူလူထုအမုန်းဆုံးကအာနာရှင်ပြီးရင်ဘတ်စ်ကားဒရိုင်ဘာစပယ်ယာတွေဆိုတာကိုပါပဲဟုတ်လဲဟုတ်ပါတယ်ငါတူရန်ကုန်မြို့နယ်ပြည်သူတွေဟာဘတ်စ်ကားဒရိုင်ဘာစပယ်ယာတွေရဲ့မိုက်ရိုင်းစော်ကားကဲသမားကိုနှစ်ပေါင်းများစွာငုတ်ခံလာကြရတယ်မဟုတ်လားရန်ကုန်မြို့မှာရှိတဲ့လူရည်6တန်းလောက်မှာထက်ဝက်လောက်နီးပါးဟာနေ့စဉ်ဘတ်စကားတွေကိုအသုံးပြုပြီးခရီးသွားနေကြရတယ်ဒီတော့ပြည်သူအများစုဟာခရီးသွားရင်ဘတ်စကားဒရိုင်ဘာစပယ်ယာတွေရဲ့နိုင်တဲ့စီရင်ပြုကျင့်တာကိုနေ့စဉ်နဲ့အမျှခံကြရတယ်ယင်စီကပို့တောင်းတာတက်ကြီးရွယ်အိုတွေနဲ့မိန်းသားတွေကိုပါရင့်ရင်တီတီဆဲရီတိုင်းထွာတာမှတ်တိုင်မရက်ပေးတာခရီးဆုံးထိမမောင်းပဲခရီးတဲ့တွေကိုနောက်ကားပြောင်းစီခိုင်းတာမှတ်တိုင်ရောက်ရင်နောက်ကျောကနေအတင်းတွန်းချတာအတင်းဆွဲတင်တာပုံဝေပြန်မအမ်းတာဒုတ်တားလက်နက်တွေကိုကားပေါ်တင်ဆောင်တာပြီးခရီးတဲ့တွေနဲ့အစင်မသိရင်ရရက်ဆက်ဆက်ရိုက်နဲ့ရန်ပြူတာတွေအမြဲရှိနေဖြစ်နေခဲ့တယ်အဲ့ဒါတွေကိုတက်ဆိုင်ရာကနေထိထိရောက်ရောက်အေးအေးယူတာတွေမလုပ်ခဲ့တဲ့အတွက်ဒါကိုသူတို့ရဲ့တရားဝင်လုပ်ပိုင်ခွင့်လို့တောင်ထင်လာကြပြီးထင်ရဆိုင်လာကြတော့တာပါပဲငါတူတက်ဆိုင်ရာမထသနဲ့ရင်စည်းကမ်းထိန်းသိမ်းရေးအဖွဲ့ကိုဖုံးဆက်တိုင်ကြရင်လည်းဖုံးကကုန်တာပဲရှိပြီးထိထိရောက်ရောက်အရေးယူတာမရှိတဲ့အတွက်တိုင်လဲမထူးတဲ့အနေထားဖြစ်နေပါတယ်ဖြစ်လာမှအရေးယူတာထက်မဖြစ်ခင်ကြိုတင်ကာကွယ်သင့်ပါတယ်ယင်စီကပိုတောင်းမတောင်းကိုစီကန်းထိန်းသိမ်းရေးအဖွဲ့ကအသွင်ယူပြီးကားပေါ်မှာစစ်ဆေးတာခရီးဆုံးအထိမမောင်းရင်တက်ဆိုင်ရဂိမ်းမှုတွေကနေစစ်ဆေးအရေးယူတာဒုတ်တားလက်နက်တွေပါမပါကိုဂိတ်ဆကလေးကစစ်ဆေးကြက်မှတ်တာတွေလောက်ရမှာပါငါတူဒါတွေဟာမထသနဲ့ယင်စီကန်းထိန်းသိမ်းရေးအဖွဲ့တွေရဲ့တာဝန်မကျေမှုတွေကြောင့်ဖြစ်လာရတဲ့နောက်ဆက်တွဲဆိုးကျိုးတွေပေါ့ထိရောက်တဲ့ဥပဒေထိရောက်တဲ့အရေးယူဆောင်ရွက်မှုတွေမရှိခဲ့လို့ခုလိုပြည်သူတွေကကိုနီးကိုဟန်နဲ့ဖြည့်ရှင်းမယ်ဆိုတဲ့အနေအထားကိုရောက်လာရတာပါ2006ခုနှစ်ဇူလိုင်လကနေဒီဇင်ဘာလအထိတိုင်ကြားမှုပေါင်း1182ကြိမ်ရှိခဲ့ပြီးယင်စီကပုံမူတောင်းခံတာက80ရာခိုင်နှုန်းရှိခဲ့တယ်။အရင်ကဆိုရင်ခီးစဉ်လိုက်ယင်စီကသတ်မှတ်ချက်တွေကိုဘတ်စကားတိုင်းမှာကတ်ထားကြပေမဲ့အခုဆိုရင်ကားတိုင်းလိုလိုကတ်ထားတာမရှိတော့ပါပဲ။စပယ်ယာတွေရဲ့ပါဇက်နဲ့သတ်မှတ်ထားတဲ့ယင်စီကကိုခရီးတဲ့တွေကမဖြစ်မနေပေးနေကြတဲ့အနေအထားဖြစ်နေပါတယ်ငါတူဒါကိုဂိတ်မှုတွေယင်စီကန်ထိန်းသိမ်းရေးအဖွဲ့တွေကလိုအပ်သလိုညွှန်ကြားစီစစ်ပြီးအရေးယူဆောင်ရွက်ရမှာပါပူဆိုးတာကဒရိုင်ဘာစပယ်ယာအများစုမှာယင်မောင်းလိုက်စင်စပယ်ယာလိုက်စင်မရှိကြပေမဲ့ဂိတ်မှုတွေကတေးသေးချာချာမစီစစ်ပဲယင်လိုက်ခွင့်ပေးနေကြတာပါဒါကြောင့်လဲယင်စီကန်ဖောက်ပြက်ရင်ယင်တိုက်မှုဖြစ်ရင်တေးသေးချာချာစီစစ်အရေးယူလို့မရတာတွေရင်မောင်းတွေကတာဝန်မယူပဲရင်တိုက်မှုဖြစ်ရင်ထွက်ပြေးတိမ်းရှောင်တာတွေရှိနေဖြစ်နေရတာပါငါတူအခုလိုစပယ်ယာဒရိုင်ဘာတွေကိုပြည်သူတွေကလက်တော့ပြန်ဖို့အစီအစဉ်ဆွဲနေတာဟာစိုးရင်စရာအနေအထားတစ်ခုလို့ပြောလို့ရပါတယ်မထသအနေနဲ့စီကံဖောက်ဖြက်နေတဲ့စပယ်ယာဒရိုင်ဘာတွေကိုအရေးယူဖို့ထုတ်ပြန်ထားတဲ့ဥပဒေတွေဟာထိရောက်မှုရှိရလားဆိုပြီးပြန်သုံးသပ်ရမယ့်အနေအထားဖြစ်နေပါပြီအခုလိုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ရန်ဆောင်ပြီးဥပဒေမဲ့ပြစ်မှုတွေကျူးလွန်ကြမှာကိုစောင့်ကြည့်နေတာတဲ့ထိရောက်တဲ့ဥပဒေတွေနဲ့အရေးယူမှုတွေပြုလုပ်ပြီးကာကွယ်တားဆီးတာကပိုးပြီးအလုပ်ဖြစ်လိမ့်မယ်လို့အဘတော်ထင်တယ်ကွယ်ဒီလိုအဖြစ်ပြက်တွေကနေလွတ်မြောက်ဖို့အများပိုင်ဘတ်စကိုင်းလိုင်းတွေမြန်မြန်ဆန်ဆန်ပေါ်ပေါက်လာဖို့အဘတို့ဆုတောင်းကြတော့မှာပေါ့ငါတူမင်းလဲအရင်ငါစီစာပြန်မှာမင်းရဲ့စာကိုမျှော်နေမယ်ချစ်လာစွာသောမင်းရဲ့အဘစန်နီဦး